ဝါရောမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရဲ့ဆက်လက်ဒေါလာနေပြီးအခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ93%ထက်ပြီးသုံးသူဦးရေ93%ရှိသွားပြီဖြစ်တယ်လို့ဂျွန်ဟော့ပကင်းတက္ကသိုလ်ကပြောလိုက်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံအဖြစ်ဆက်ရှိနေပြီးတော့အမေရိကန်မှာစုစုပေါင်းဗိုင်းရပ်စ်ကူးစက်သူ23ကျော်နဲ့သေဆုံးသူကလ ုတဲ့သူတွေများနေတာကြောင့်မလိုက်နိုင်ပဲဖြစ်နေပြီးတော့ဆေးရုံဆေးကန်းတွေဟာလည်းကာကွယ်ဆေးပြတ်မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒါပြင်ကာကွယ်ဆေးထိုးဖို့အတွက်အင်တာနက်အွန်လိုင်းဒီလိုမျိုးဤပညာတွေအသုံးပြုပြီးတော့လုပ်ရတာဒီမှာလည်းအစမပြေမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒီကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့ကာယောဂါနဲ့အမေရိကန်စီးပွားရေးအကျပ်တဲကိုဖြည့်ရှင်းဖို့အတွက်ဒေါ်လာ1ထရီလျံနီးပါးရှိတဲ့အကူအညီပေးစီစဉ်တဲ့အကြကိုကြီးညာလိုက်ပြီးဒီထဲမှာကာယောဂအတွက်အသုံးပြုဖို့ဒေါ်လာဘီလျံ400ပါဝင်တယ်လို့လည်းပြောပါတယ်။အာချဘက်ကဂျပန်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့အတွက်အာဏာပိုင်တွေကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာကိုနောက်ထပ်ဒေသကြီး9ခုကိုပါထပ်ပြီးတော့တိုးလိုက်ပါတယ်။ပြီးခဲ့တဲ့လကဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်သူနဲ့သေဆုံးသူဦးရေဟာ20လောက်တိုးလာခဲ့ပြီးတော့ကူးစက်သူဦးရေက3,000လောက်ထိဖြစ်လာခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်ကူးစက်သူ12,818ယောက်ရှိခဲ့ပြီးတော့ဒါဟာနေ့စဉ်ကူးစက်မှုမှာအများဆုံးဖြစ်ပါတယ်ခင်ဗျာ။